အမေရိကန်ပြည်ထောင်စုရဲ့2013ခုနှစ်ဗန်နာယင်းနှစ်မှာအမြဲတမ်းခြေကျနေထိုင်ခွင့်ရရှိမဲ့သူပေါင်း 5,000 ကိုကမ္ဘာနိုင်ငံစုံကနေကန့်စမ်းမဲဖောက်ပြီးရွေးချယ်တဲ့2013 Diversity Visa အစီအစဉ်ချင်းကြာရောက်လာပါပြီဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ28ရက်နေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဗီဇာနဲ့ကောင်စစ်ရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဒေးဗစ်ဒါနာဟီယူဂရိုင်းနိုင်ငံသားသတင်းတောက်တွေကိုဖိတ်ကြားပြီးတော့2013ခုနှစ် Diversity Visa ကန့်စမ်းမဲဖောက်မဲ့အစီအစဉ်ကိုရှင်းလင်းပြောကြားခဲ့ပါတယ်။ဒီအစီအစဉ်အကြောင်းနဲ့အရေးကြီးတဲ့အချက်လက်တွေကိုတော့ကိုရော်ငင်းကဆက်ပြီးတင်ပြပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ2013ခုနှစ်အမေရိကန်ဘာနာယီနှစ်ရဲ့ပထမနှစ်ဝက်စက်တင်ဘာလ30ရက်နေ့နောက်ဆုံးထားပြီးအမေရိကန်ပြည်ထောင်စုကိုဝင်ရောက်ရမယ့်ဒီ2013 Diversity Visa ကန့်စမ်းမဲဖောက်ပွဲကိုပြီးခဲ့တဲ့အောက်တိုဘာလ4ရက်နေ့ကစတင်ခဲ့တာပါဒီကန့်စမ်းမဲဖောက်ပွဲပိတ်ချိန်ကရှေ့လနိုဝင်ဘာလ5ရက်စနေနေ့အမေရိကန်အရှေ့ဘက်ကန်ယူဒန်စန်နိုချိန်နေ့လယ်12နာရီမြန်မာနိုင်ငံမှာတော့နိုဝင်ဘာလ5ရက်စနေနေ့ည10နာရီခွဲအချိန်ဖြစ်ပါတယ်ဒီတစ်ခေါက် 2013 Diversity Visa အစီအစဉ်အတွက်အရေးကြီးတဲ့အချက်တွေကိုမတင်ပြခင်မှာစက်တင်ဘာ28ရက်နေ့အမေရိကန်ဒုလက်ထောက်နိုင်ငံရေးဝန်ကြီးတဦးဖြစ်သူဒေးဗစ်ဒါနာဟျူးရဲ့သတင်းစာရှင်းလင်းပွဲကတစ်ချက်ကိုတင်ပြခြင်းပါတယ
် There will be as last year and for a number of years there will again be 50,000 total
ရှိလာမယ့်နှစ်နှစ် 2013 ခုနှစ်ရဲ့ဗန်နိုင်းနှစ်မှာအမေရိကန်ပြည်တော်စုမှာအမြဲတမ်းခြေချနေထိုင်ခွင့်ရရှိမဲ့သူပေါင်း 5,000 ကိုကမ္ဘာနိုင်ငံစုံကကန့်စမ်းမဲဖောက်ရွေးချယ်ပွဲအချိန်ရောက်လာပြန်ပါပြီဒီနှစ်ရဲ့ပြောင်းလဲကတော့ဒီနှစ်မှာပါဝင်ခွင့်ရှိတဲ့နိုင်ငံတွေဖြစ်အသစ်တိုးလာတာကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံသားတွေပါကျွန်တော်တို့ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေအရအခုခါအမေရိကန်ပြည်ထောင်စုမှာအမြဲတမ်းအခြေချနေထိုင်ခွင့်ရရှိထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဥယျာဉ်5,000ကျော်သွားခဲ့လို့ပါအ
မေရိကန်ပြည်ထောင်စုမှာအမြဲတမ်းအခြေချနေထိုင်ခွင့် Immigrant Visa တနည်းအားဖြင့် D Visa ကိုအစိမ်းရောင်ကပ်ပြားလေးနဲ့ထုတ်ပေးတာကြောင့် Green Card လို့ခေါ်ကြတဲ့ D Visa ကိုမြန်မာနိုင်ငံသားတွေတဲကရရှိထားသူအရေအတွက်5,000အောက်မှာပဲရှိနေတာကြောင့်မြန်မာနိုင်ငံသားတွေလည်း2013 DV ကန့်စမ်းမဲဖောက်ပွဲမှာပါဝင်ဆင်နွှဲလို့ရပါတယ် DV ဇာမဲဖောက်ပေးတဲ့အဓိကရည်ရွယ်ချက်ကအမေရိကန်ပြည်ထောင်စုထဲမှာလာရောက်အလုပ်လုပ်ကင်နိုင်တဲ့အခြေခံပညာရည်ချင်းရှိသူလုပ်ငန်းတစ်ခုခုကျွမ်းကျင်သူအဲ့ဒီလိုမျိုးသူတွေကိုနှစ်စင်ခေါ်ယူခြင်းပါပထမဆုံးအရေးကြီးတဲ့အချက်ကသတ်မှတ်ထားတဲ့ပညာရည်ချင်းပါအ ਨੇ စုံနိုင်ငံတနိုင်ငံရဲ့အထက်တန်းကျောင်းအောင်မြင်ထားတဲ့လက်မှတ်ရှိရပါမယ်။သို့မဟုတ်မူလာတန်းနဲ့အလယ်တန်းပညာစုစုပေါင်း12နှစ်သင်ကြားထားတဲ့တက်ဆိုင်ရာအစိုးရအတိမတ်ပြုလက်မှတ်သို့မဟုတ်ထောက်ခံစာရှိရပါမယ်။အဲ့ဒီပညာရည်ချင်းမျိုးမရှိရင်လုပ်ငန်းကျွမ်းကျင်မှုသတ်မှတ်ချက်ရှိရပါမယ်။အလုပ်ကိုင်ကျွမ်းကျင်မှုသတ်မှတ်ချက်ကတော့အမေရိကန်ပြည်ထောင်စုအလုပ်သမားဝန်ကြီးဌာနကသတ်မှတ်ထားတဲ့အလုပ်အကိုင်အမျိုးအစားတွေတဲကတမျိုးမျိုးကိုလွန်ခဲ့တဲ့5နှစ်အတွင်းမှာအ ਨੇ စုံ2နှစ်လုပ်ကိုင်ဘူးကြောင်းအဲ့ဒီလုပ်ငန်းရဲ့ထောက်ခံစာရှိရပါမယ်။မဲပေါက်ပြီးသွားကမှသတ်မှတ်ထားတဲ့ပညာရည်ချင်းသို့မဟုတ်လုပ်ငန်းကျွမ်းကျင်မှုတမျိုးမျိုးမရှိရင်ပေါက်ထားတဲ့ဗီဇာပယ်ခံရမှာပါသတ်မှတ်ထားတဲ့အလုပ်အမျိုးအစားတွေကိုအမေရိကန်အလုပ်သမားဝန်ကြီးဌာနရဲ့ website တက်က o*netonline မှာတွားရောက်ကြည့်ရှုလို့ရပါတယ်နောက်ထပ်အရေးကြီးတဲ့အချက်ကရှောက်လွှာနဲ့ပူတွဲတင်သွင်းရမယ့်ဓာတ်ပုံအကြောင်းပါအင်တာနက်ပေါ်ကနေပေးပို့ရမှာဖြစ်တာကြောင့်ဓာတ်ပုံရဲ့အရွယ်အစားကို pixel နဲ့သတ်မှတ်ပါတယ်အလျား pixel 600အနံpixel 600ဖြစ်ပါတယ်စကင်နာနဲ့ကူးလို့ရှင်တော့စကင်နာရဲ့ resolution က dpi အနည်းဆုံး300ရှိရပါမယ်ဓာတ်ပုံရဲ့ file format က jpeg ဖြစ်ပါတယ်ဓာတ်ပုံရဲ့ file size က240 kilobyte ရှိရပါမယ်နောက်ထပ်အရေးကြီးတာကနောက်ခံအယောင်ဖြော့ရပါမယ်နောက်ခံအဖြူဆိုရင်တော့အကောင်းဆုံးပါမျက်နှာကိုဘာနဲ့မှကွယ်မထားရပါဘူးမျက်နှာစောင်းမနေပဲရှေ့တဲ့ကြည့်နေရပါမယ်အုတ်ထုတ်သို့မဟုတ်ခေါင်းပေါ်မှာတခုခုစောင်းထားတာမရှိရပါဘူးဓာတ်ပုံထဲမှာဥကောင်းပိုင်းနဲ့ပခုံးပိုင်းတို့ဟာဓာတ်ပုံတစ်ခုလုံးရဲ့50ရာခိုင်နှုန်းကနေ60ရာခိုင်နှုန်းကြားမှာရှိရပါမယ်။သတ်မှတ်ချက်အတိုင်းလှူဆောင်ပြီးပြီဆိုရင်တော့ www.dvlottery-state.gov/application.aspx မှာသွားပြီးရှောက်လွှာပုံစံဖြည့်ယူပါပဲ။ဒီဓာတ်ပုံနဲ့ပူးတွဲထားတဲ့ရှောက်လွှာဖိုင်ကိုအင်တာနက်ပေါ်ကနေပို့လိုက်ရင်ရပါပြီ။2013 Diversity Visa အစီအစဉ်အကြောင်းကတော့ဒီလောက်ပါပဲခင်ဗျာ